မြန်မာနိုင်ငံနိုင်ငံပုံတိုင်းချန်တင်ဒေတာကပြည်လဲထူထောင်ရေးစီမံကိန်း၃ခုကို TCG ခေါ်ကုလသမဂ္ဂအာဆီယံနဲ့မြန်မာစစ်အစိုးရတို့ပါဝင်ဖွဲ့စည်းထားတဲ့၃ပွင့်ဆိုင်အဖွဲ့ကကမကဋ္ဌပြုဆောင်ရွက်ပေးခဲ့ရာကဒီကနေ့မှာတော့တန်ရှိနေသေးတဲ့လုပ်ငန်းတာဝန်တွေကိုဒေတာခန့်တာဝန်ရှိသူတွေရဲ့လက်ထဲပြန်လဲလွှဲပြောင်းပေးလိုက်ပါတယ်။အဲ့ဒါလိုလွှဲပြောင်းပေးတဲ့အခမ်းအနားမှာအာဆီယံအသင်းရဲ့လူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ဒေထိုမစ်ရန်ခါမင်းကကြီးမှုပြောဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့အာဆီယံအသင်းကသတင်းထုတ်ပြန်ခဲ့ပါတယ် TCG အဖွဲ့ကနေပြီးတော့2009ခုနှစ်နိုဝင်ဘာလနဲ့2010ခုနှစ်ဇွန်လအတွင်းကွင်းချံကုန်းကော်မူလာပုတ်တာနဲ့ဖြာပုံမြို့နယ်တို့မှာနေထိုင်ကြတဲ့အင်တောင်မိသားစုအနည်းဆုံး 9,000 ရဲ့ဘဝပြန်လည်ထူထောင်ရေးတောက်သုံးရရရှိရေးနဲ့တကူရီကျမ်းမာရေးဆိုင်ရာစီမံကိန်း3ခုမှာကမကဋ္ဌပြုဆောင်ရွက်ပေးခဲ့တာကိုဒေသခံတာဝန်ရှိသူတွေရဲ့လက်ထဲပြန်လည်လွှဲပြောင်းပေးခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အာဆီယံရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါအခုလိုလွှဲပြောင်းပေးအပ်တဲ့အခမ်းအနားနဲ့အတူတရားသစ်တစ်ခုကိုဖွင့်လှစ်လိုက်ပြီးတော့ TCG ကစီမံကုတ်ကဲခဲ့တဲ့ဆက်လီတွေရေတိုင်ကြီးတွေအဝီစီတွင်းတွေဆန်ဆက်တွေကိုကွန်းချံကုန်းဒေသခံရဲ့လက်ထဲကိုအနံခဲ့ပါတယ်။အဲ့ဒီခန်းနာမှာအာဆီယံမြန်မာစစ်ဆိုရနဲ့ကုလသမဂ္ဂကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပါတယ်။လာမယ့်ဇူလိုင်လအကုန်မှာတော့ TCG အနေနဲ့နာဂိမုံတိုင်းဒန်သင့်ဒေတာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကမကဋ္ဌပြုဆောင်ရွက်ပေးနေတာတွေအားလုံးကိုအဆုံးသတ်ရတော့မှာဖြစ်ပါတယ်ရှင်။